အခုဆိုရင်ရေကောက်ပွဲကြီးကျင်းပပြီးသွားပါပြီမြန်မာနိုင်ငံမှာရေကောက်ပွဲအပြီးစောက်ကြုံနေမဲ့အဓိကပြဿနာတစ်ခုရှိနေသေးပါတစ်ခုကတော့အမျိုးသားပြန်လည်ရင်ညားစီဖြစ်ပြီးနောက်တစ်ခုကတော့လက်နက်ကင်တိုင်းသားတွေနဲ့စစ်မှန်တဲ့ညီညာရေးတိဆောက်နိုင်မှုဖြစ်ပါတယ်ဒီနှစ်ခုတည်းကတိုင်းသားတွေနဲ့ညီညာရေးတိဆောက်ရေးနဲ့ပတ်သက်ပြီးဖြစ်ထွန်းမှုအစ်စ်တွေမြင်တွေ့လာရပါတယ်အဲ့ဒါကတော့ပြီးခဲ့တဲ့ရက်ပိုင်း UWSC ဝါပြည်သွေးစည်းညွှန်ရေးတက်မတော်ထိန်းချုပ်နယ်မြေပန်ဆန်းမှာအစိုးရနဲ့ NCA ခေါ်တိုင်းပြည်လုံးဆိုင်ရာအပြည့်အစုံစာချုပ်လက်မှတ်ရေးထိုးရမှာမပါဝင်တဲ့အဖွဲ့တွေပြီးသက်တွေ့ဆုံဆွေးနွေးခဲ့ကြတဲ့ပွဲပါဆွေးနွေးပွဲအပြီးအချက်9ချက်ပါကြေညာချက်တစ်ခုကိုလည်းထုတ်ပြန်ခဲ့ကြပါသေးတယ်ရေကောက်ပွဲအပြီးဆက်ပြီးဆောင်ရွက်ရမယ်လက်နက်ကင်တိုင်းသားတွေနဲ့စစ်မှန်တဲ့ညီညာရေးတည်ဆောက်ရေးလုပ်ငန်းအဆင်ပြေလွယ်ကူချုံးဝေလာမှာလားပို့ပြီးခက်ခဲသွားစီမှာလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ဝါနယ်မှာလုပ်တဲ့အဲ့ဒီဆွေးနွေးပွဲမှာအရေးကြီးတဲ့ထူးခြားချက်နှစ်ခုမြင်တွေ့ရပါတယ်။ပထမထူးခြားချက်ကတော့အခုတိုင်းရင်းသားလက်နက်ကိုင်တွေရဲ့စုဖွဲ့မှုဟာအရင်ရှေ့ပိုင်းကလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေရဲ့စုဖွဲ့မှုတွေနဲ့အတိတ်ပဲချင်းကွာခြားသွားတာပါ။သမရဦးသိန်းစိန်အစိုးရလက်ထက်မှာတတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ်တစ်ခုချုပ်ဆိုနိုင်ပြီးငြိမ်းချမ်းရေးတည်ဆောက်ရေးအဲ့ဒီဖြစ်စဉ်ထဲမှာတိုင်းရင်းသားအဖွဲ့အားလုံးတန်းတူပါဝင်နိုင်ရေးဆိုတဲ့ရည်ရွယ်ချက်နဲ့တိုင်းရင်းသားတွေရဲ့စုဖွဲ့မှုကိုကူညီအားပေးခဲ့ပါတယ်။ဒီလိုနီးနဲ့လော်ကီလာညီလာခံ၊လိုင်ဇာညီလာခံဆိုတာမျိုးပေါ်ပေါက်ခဲ့တာပါ။ဘဲခစ်ဘဲအခါတုန်းကနဲ့မှမတူအစိုးရကနေလက်နက်ကိုင်တိုင်းရင်းသားတွေစုဖွဲ့အပြစ်ရဲ့ရေးငြိမ်းချမ်းရေးအတွက်လွတ်လွတ်လပ်လပ်ဆွေးနွေးနိုင်အောင်ခွင့်ပြုကူညီပေးခဲ့တာမျိုးပါ။အရင်ခေတ်အခါတုန်းကတော့မြောက်ဖျားကနေတောင်ပြားအထိပြည့်နေနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ဖို့ဆိုတာလွယ်ကူတဲ့ကိစ္စမဟုတ်ခဲ့ပါဘူး။အခုနောက်ဆုံးအခြေအနေအရတော့ NCA လို့ခေါ်တဲ့တတိုင်းပြည်လုံးဆိုင်ရာအပြည့်ရဲ့စာချုပ်ရေးထိုးရေးကိုအကြောင်းပြုပြီးအစိုးရနဲ့ဆွေးနွေးဘက်လက်နက်ကိုင်တိုင်းရင်းသားတွေအုပ်စုနှစ်စုကွဲသွားပါတယ်။တောင်ပိုင်းကအဖွဲ့တွေအများစုကတော့ NCA လက်မှတ်ရေးထိုးကြပြီးတရုတ်နယ်စပ်နဲ့မြောက်ပိုင်းကအဖွဲ့တွေကတော့လက်မှတ်မရေးထိုးပါဘူး။ထူးခြားချက်ကတော့အဲ့ဒီလိုလက်မှတ်မထိုးတဲ့အဖွဲ့တွေကိုဝတ်တက်ဖွဲ့ကခေါင်းဆောင်ပြီးစီယုံစူးစီးလိုက်တဲ့ဖြစ်ရပါတကယ်တော့တရုတ်နိုင်ငံနယ်စပ်ကဝမိုင်းလာနဲ့ကိုကန့်တက်ဖွဲ့တွေဆိုတာဟာအရင်အာနာရှင်ကြီးဦးနေဝင်းရဲ့မိုင်မဲမှားရမှုတရုတ်အစိုးရရဲ့မြန်မာနိုင်ငံရေးကိုကြောင်ကြောင်တင်းတင်းဝေရောက်ဆွတ်ဖက်မှုကနေပေါ်ပေါက်လာတဲ့အဖွဲ့တွေဖြစ်ပါတယ်တမိုင်းရဲ့စိုးမွေအာနာရှင်စနစ်ရဲ့စိုးမွေလို့ခေါ်ဆိုနိုင်ပါတယ်
လက်ရှိဝါတက်ဖွဲ့နဲ့မိုင်းလာတက်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေမှာတိုင်းပြည်အချုပ်ချာအာဏာနဲ့တူတာဆိုလို့ဘာတစ်ခုမှရှိမနေပါဘူး။ရုံသုံးဘာသာစကားနဲ့စာကိုမြန်မာစာမြန်မာစကားလုံးဝမသုံးသလိုအသုံးပြုတဲ့ငွေကြေးကလည်းမြန်မာကျပ်ငွေမဟုတ်ပါဘူး။တရုတ်ယွမ်ငွေကိုသုံးသလိုတရုတ်နိုင်ငံဆက်သွယ်ရေးကွန်ရက်ကမိုဘိုင်းဖုန်းကိုအသုံးပြုပါတယ်။တရုတ်နိုင်ငံဘက်နဲ့ကူလူဆက်ဆံရေးလုပ်ပြီးတရုတ်နိုင်ငံဘက်ကစားကုန်တောက်ကုန်တွေကိုပဲအသုံးပြုပါတယ်။တရုတ်လက်နက်တွေတပ်ဆင်ထားတဲ့လက်နက်ကိုင်တပ်ဖွဲ့တွေရှိပြီးတရုတ်ပြည်ဘက်ကရေဒီယိုနဲ့ရုပ်သံထုတ်လွှင့်မှုကိုပဲကြီးကြတာပါ။အဲ့လိုနယ်မြေကိုထိန်းချုပ်ထားတဲ့တပ်ဖွဲ့တစ်ခုဟာအရင်တုန်းကသူ့တောင်းဆိုချက်နဲ့သူသီးသန့်နေပြီးမြန်မာနိုင်ငံရဲ့ရည်စည်းကြောင်းနဲ့ဝေမပါပါဘူးလက်ရှိဝါတပ်ဖွဲ့ဦးဆောင်တဲ့လက်နက်ကိုင်တပ်ဖွဲ့တွေရဲ့စုဖွဲ့မှုဟာအရင်ခေတ်အစိုးရနဲ့လက်နက်ကိုင်တပ်ဖွဲ့တွေပဋိပက္ခတိုက်ပွဲပြင်းထန်နေစဉ်တုန်းကစုဖွဲ့မှုနဲ့ပုံတံတားချင်းတူညီနေတာပါညီညာရေးစကားတွေဘလို့ပြောပြောနှစ်ဖက်ထိတ်ထိတ်တိုးရဲအခြေအနေအောက်မှာစုဖွဲ့မှုပုံတံတားဖြစ်သွားခြင်းပါဒီချက်ကိုပို့ပြီးသိကြစီတာကတော့မြန်မာနိုင်ငံမှာလက်နက်ကိုင်တိုင်းသားတပ်ဖွဲ့တွေရဲ့နောက်ထပ်တပ်ပေါင်းစုတစ်ခုတည်ထောင်နိုင်ဖို့ကြိုးစားမှုပါလက်ရှိ KIA ကချင်ပြည်လွတ်မြောက်ရေးတပ်မတော်ဦးဆောင်တဲ့ UNFC ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရှိနေပေမဲ့အဲ့ဒီအဖွဲ့ထဲမှာဝါနဲ့မိုင်းလာတပ်ဖွဲ့တွေမပါဝင်ပါဘူးအခုအစ်စ်တပ်ဖွဲ့မဲ့တပ်ပေါင်းစုထဲမှာတော့ဝါနဲ့မိုင်းလာအဖွဲ့တွေပါဝင်လာမှာဖြစ်ပြီးအစိုးရနဲ့ NCA လက်မှတ်ထိုးလိုက်တဲ့အဖွဲ့တွေကတော့ပါဝင်တော့မှာမဟုတ်ပါဘူးဒီတပ်ပေါင်းစုကဖွဲ့ပြစ်ခဲ့မယ်ဆိုရင်လက်ရှိအစိုးရနဲ့တပ်မတော်အတွက်စင်ခေါ်မှုအစ်စ်ဖြစ်လာပါလိမ့်မယ်
ပန်ဆန်းအစည်းအဝေးရဲ့နောက်ထပ်ထူးခြားချက်တစ်ခုကတော့နှစ်ဖက်ပြဿနာတွေမှာတရုတ်နိုင်ငံကိုဆွဲထည့်လာတဲ့ကိစ္စပါအစည်းအဝေးအပြီးလက်နက်ကင်တိုင်းရင်းသားအဖွဲ့တွေထုတ်ပြန်တဲ့အထက်မှာအောက်ပါအချက်လက်တွေပါဝင်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းမှာဖြစ်ပွားနေတဲ့စီးရေးပဋိပက္ခကိုဖြေရှင်းနိုင်ဖို့အတွက်နိုင်ငံတော်အစိုးရတက်မတော်တက်ဆိုင်ရာလက်နက်ကင်တိုင်းရင်းသားကိုယ်စားလှယ်တွေနဲ့တကွတရုတ်ပြည်အစိုးရတရုတ်ပြည်စစ်ဖက်တာဝန်ခံများမှတွစ်ဆုံဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ဖွဲ့စည်းပြီးရင်းဖြစ်ပွားနေတဲ့ပြဿနာများကိုညှိနှိုင်းဖြေရှင်းကာတရုတ်မြန်မာနယ်စပ်တစ်လျှောက်တွင်ငြိမ်းချမ်းရေးနှင့်တည်ငြိမ်ရေးကိုပြန်လည်ရရှိစေရန်အမြန်ဆုံးဖော်ဆောင်သွားတင်ကြောင်းတိုက်တွန်းအပ်ပါသည်ဆိုပြီးဖြစ်ပါတယ်။တကယ်တော့လက်ရှိဖြစ်ပွားနေတဲ့အစိုးရနဲ့လက်နက်ကင်တိုင်းရင်းသားတွေကြားကပဋိပက္ခဟာပြည်ရင်းပဋိပက္ခပါ။ပြဿနာတွေပြန်လည်ရေးအတွက်နှစ်ဖက်တွစ်ဆုံဆွေးနွေးအဖြေရှာရမှာပါ။ အစိုးရဘက်ကလည်းစည်ရင်းနှီးနဲ့မဟုတ်ပဲဆက်ဆက်ဆွေးနွေးညှိနှိုင်းတဲ့နည်းကိုပဲတုံ့ရမှာဖြစ်တယ်လို့လက်နက်ကင်တိုင်းရင်းသားတွေဘက်ကလည်းပြည်ပနိုင်ငံတနိုင်ငံကိုပြည်ရင်းပဋိပက္ခတဲ့ဆွဲသွင်းဖို့ကြိုးစားတာမျိုးဟာအတော်လေးကိုမဖြစ်သင့်တဲ့ကိစ္စပါပြဿနာဖြေရှင်းရမှာလေလာသူစောင့်ကြည့်သူအဆင့်ထားရင်လုံလောက်ပါတယ
်အခုဝတ်တပ်ဖွဲ့ဦးဆောင်တဲ့လက်နက်ကင်တိုင်းသားတွေကမြန်မာနိုင်ငံနိုင်ငံရေးပြဿနာထဲမှာတရုတ်နိုင်ငံကိုဆွဲသွင်းဖို့ကြိုးစားလာတာဟာပြည်တွင်းစစ်ရက်စဲရေးပြဿနာကိုပိုပြီးနှက်ဆိုင်သွားစေမဲ့သဘောလို့သုံးသပ်နိုင်ပါတယ်လက်ရှိမြန်မာအစိုးရနဲ့မြန်မာတပ်မတော်ဟာအရင်ဆက်အနာရှင်ခေတ်တရုတ်တနိုင်ငံတဲကိုပဲမိခိုနေရတဲ့အခြေအနေကနေအနောက်နိုင်ငံတွေနဲ့ပါရင်းနှီးတဲ့ဆက်ဆံရေးထူထောင်ဖို့ကြိုးစားနေတဲ့ကာလလည်းဖြစ်ပါတယ်ဒီလိုခြေမျိုးမှာဝတ်တပ်ဖွဲ့ဦးဆောင်ပြီးနောက်ထပ်လက်နက်ကိုင်တပ်ပေါင်းစုတစ်ခုတီထောင်ဖို့ကြိုးစားတာမြန်မာနိုင်ငံပြည်တွင်းစစ်ပြဿနာမှာတရုတ်နိုင်ငံဝင်ပါဖို့ဖိတ်ခေါ်လိုက်တာဟာရုပ်ောက်ပွဲအလွန်ပြည်တွင်းငြိမ်းချမ်းရေးပြဿနာဖြေရှင်းရေးကိုပုံမှုခက်ခဲစီမှာသာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်